တောင်နှင်းမြောက်ကိုရီးယားနှစ်နိုင်ငံဆက်ဆံရေးတိုးတက်လာတဲ့အတွက်တောင်ကိုရီးယားနဲ့မဟာမိတ်အနေအထားအားပြော့သွားလိမ့်မလားဆိုတာအမေရိကန်အတွက်စိုးရိမ်စရာရှိနေပါတယ်။ဒါပေမဲ့မြောက်ကိုရီးယားဘက်ကလောလောဆယ်သဘောထားပျော့ပြောင်းလာတာဟာသူတို့ပေါ်ဖိအားပေးတန်းခတ်မှုတွေညှော်နှဲသွားအောင်ပြည်ရဲ့တုံ့နေခြင်းသာဖြစ်တယ်လို့ယူဆသူတွေလည်းရှိနေတာပါ။ဆိုးမျိုးတော်က VOA သတင်းတော့ Brian Patton ပေးပို့ထားတဲ့သတင်းလွှာကိုတော့ဥကြော်စံသားကပြောပြမှာပါရှင်။
နိုင်ငံနိုင်ငံရေးပါတီတွေပူးတွဲစီရပွဲအပြီးမှာမြောက်ကိုရီးယားကင်ဂျွန်အစိုးရကကြေညာချက်တစောင်ထုတ်ပြီးပြည်တွင်းပြည်ပကိုရီးယားလူမျိုးတွေအားလုံးနိုင်ငံငင်းငန်းစွာပြန်လည်ပေါင်းစည်းရေးအစောတလျင်တိုးတက်အောင်လှုံ့ဆော်ကြဖို့တိုက်တွန်းလိုက်ပါတယ်။ကိုရီးယားကျွန်းဆွယ်ပေါ်စီရေးတင်မှမှုပပျောက်ရေးအပြန်လှန်ပူးပေါင်းဆောင်ရွက်ရေးတို့ကိုလည်းထောက်ခံတင်ပြထားပါတယ်။မြောက်ကိုရီးယားဘက်ကဒီလိုငင်းငန်းရေးစကားပြောလာတာဟာတောင်ကိုရီးယားသမ္မတမွန်းဂျေအန်ရဲ့ဆွဲဆောင်ကြိုးပမ်းမှုကြောင့်ဖြစ်ထွန်းလာတဲ့တိုးတက်မှုပါ။မြောက်ကိုရီးယားအကြမ်းအဖွဲ့တောင်ကိုရီးယားကိုဆစ်လွှတ်ဖို့သဘောတူညီမှုရရှိခြင်းဟာမြောက်ကိုရီးယားရဲ့အမေရိကန်ထိရောက်အောင်ပြစ်နိုင်တဲ့ဒုံးကျည်အစီအစဉ်ကိုယာယီရဆိုင်သွားစေပါတယ်။မြောက်ကိုရီးယားရဲ့ဒီလိုလိုက်လျောတဲ့သဘောထားရုပ်တရက်ပေါ်ထွက်လာတော့သုံးသက်သူအများအပြားကစံတရားဝင်နေကြပါတယ်။ Daniel Pinkston ဟာဆိုးမျိုးတော် Troy Tech သူကနိုင်ငံတကာဆက်ဆံရေးကတိကတူဖြစ်ပါတယ်။
I would like somehow the Olympic experience to transform North Korean behavior.
Olympic ပွဲမှာပါဝင်တာကမြောက်ကိုရီးယားရဲ့အပြုအမူကိုတစုံတရာပြောင်းလဲသွားဖို့ကျွန်တော်လူလာပါတယ်။ဆိုလိုတာကပိုပြီးပူပေါင်းဆောင်ရွက်တဲ့နိုင်ငံဖြစ်လာစေချင်တာပါ။ဒါပေမဲ့ဒီလိုဖြစ်လာလိမ့်မယ်လို့မထင်ပါဘူး
။တောင်ကိုရီးယားအစွဲရွေချက်ကတော့မြောက်ကိုရီးယားကိုနိုင်ငံတကာဆွေးနွေးပွဲပြန်ဝင်လာအောင်ဆွဲဆောင်မှုနိုင်ငံတကာတံခတ်မှုတွေရုပ်သိမ်းပြီးလုံခြုံရေးအမခန့်ချက်ပေးမယ်ဆိုရင်သူတို့ရဲ့နျူကလ িয়ার လက်နက်အစီအစဉ်ကိုဖျက်သိမ်းစေဖို့ဖြစ်ပါတယ်။ဒါပေမဲ့မြောက်ကိုရီးယားကတော့နျူကလ িয়ার လက်နက်ပိုင်ဆိုင်တဲ့နိုင်ငံဖြစ်ရေးကတပြားမှမလျှော့ပါဘူး။အမေရိကန်ကြည့်ကြော်မှုကိုခုခံဖို့နျူကလ িয়ার လက်နက်လိုတယ်လို့အခိုင်အမာဆိုနေရပါ။အဲအမေရိကန်ဘက်ကလည်းမြောက်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်ဟာအဓိကထိခိုက်မှုကြီးတရားဖြစ်ပြီးတရားဝင်ဆွေးနွေးပွဲကိုမဝင်ခင်မှာနျူကလ িয়ার ထုတ်လုပ်ရေးအစီအစဉ်ကိုသဘောတူဖို့လိုအပ်တယ်လို့ပြောနေပါတယ်။တကယ်လို့ကိုရီးယားနှစ်နိုင်ငံပူးပေါင်းဆောင်ရွက်မှုဆက်လက်ဖြစ်ထွန်းနေမယ်ဆိုရင်မြောက်ကိုရီးယားဟာအမေရိကန်နဲ့ပြုလုပ်မဲ့လာမယ့်ຫນွေဦးပူတွဲစည်းရေးလိကျင့်မှုကိုဖျက်သိမ်းလိုက်မယ်ဆိုတဲ့ခံမှန်းချက်တွေလည်းရှိနေပါတယ်။ဒါကိုအမေရိကန်ကသဘောတူပါမလား။ဒါအပြင်တောင်ကိုရီးယားအနေနဲ့အမေရိကန်ကမက်ကထလုပ်နေတဲ့မြောက်ကိုရီးယားအပေါ်အစွမ်းကုန်ဖိအားပေးရဆိုတာကိုချော့ချပစ်လိမ့်မလားဆိုတာလည်းပဲအမေရိကန်ဘက်ကစိုးရိမ်နေပါတယ်။ဆူမီတယ်ရီဟာဝါရှင်တန်အခြေစိုက် CIA အကက်ခတ်သူဖြစ်ပါတယ
်။ If they decide to go the other path and give in to some of North Korea's demands, I think
တကယ်လို့သူတို့ကတခြားလမ်းကြောင်းအတိုင်းသွားဖို့ဆုံးဖြတ်ပြီးမြောက်ကိုရီးယားတောင်းနေတာတွေထဲကတချို့ကိုပေးမယ်ဆိုရင်တော့ကျမအထင်ပြောရရင်ဒါဟာအမေရိကန်နဲ့တောင်ကိုရီးယားမှုန်းအစိုးရအဖွဲ့တို့ကြားတကယ်ပြဿနာကိုဖန်တီးတာပါပဲ
။တောင်ကိုရီးယားအတိုက်ခံတွေကလည်းမြောက်ကိုရီးယားဟာတံခတ်ပိတ်ဆို့မှုသက်သာအောင်ဝါရဖြန့်နေတာဖြစ်တယ်ဆိုပြီးမြောက်ကိုရီးယား Olympic အဖွဲ့ပါဝင်ရေးကိုတောင်ဝေဖန်နေကြတာပါဒါပေမဲ့ဆူမီတရီကတော့တောင်ကိုရီးယားအစိုးရဟာကင်ဂျွန်အန်နဲ့ပူးပေါင်းဆောင်ရွက်ပြီးအမေရိကန်နဲ့မဟာမိတ်ဖြစ်ရတဲ့အနေအထားကိုထိခိုက်အောင်လုပ်လို့မမဟုတ်ဘူးလို့သူကဆိုပါတယ်
They've told us they've learned from history of dealing with North Korea that they are going to make
မြောက်ကိုရီးယားတွေနဲ့အပေးယူလုပ်တဲ့အခါတမိုင်းချောင်းကနေသင်ခန်းစာရပြီးသားမို့တပတ်သက်သဘောတူညီချက်နဲ့လုပ်မှာမဟုတ်ပါဘူးလို့သူတို့ကပြောပါတယ
်တောင်ကိုရီးယားနိုင်ငံသားရဲ့ဝန်ကြီးကင်ချောင်းဟွာကတော့ Olympic ပွဲတော်ကိစ္စမှာပူပေါင်းဆောင်ရွက်လာတာကောင်းတဲ့သဘောဖြစ်ပေမဲ့မြောက်ကိုရီးယားဘက်ကထပ်ပြီးရန်ဆက်လာမယ့်အရေးအတွက်လည်းသူတို့ဘက်ကပြင်ဆင်ထားတယ်ဆိုတဲ့အကြောင်းဆွစ်ဇာလန်နိုင်ငံဒါဗော့ဆွေးနွေးပွဲမှာအလို့သဘောပြောကြားသွားပါတယ်ခင်ဗျာ